လူသေဆုံးမှုတွေဖြစ်ခဲ့တဲ့အထိအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကအလုံးစုံရေးအခြေအနေနဲ့ပတ်သက်ပြီးအရင်ဆုံးပြောပြပေးပါမယ်။မြန်မာဘင်္ဂလားနယ်ဇက်ရခိုင်ပြည်နယ်မောင်းနှောခရိုင်နယ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသတွင်းလက်ရှိလုံခြုံရေးနဲ့ရေရှည်အတွက်ပါစိုးရိမ်မှုတွေရှိနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကနေကြားဆောင်တပ်ဖွဲ့ဌာနချုပ်နဲ့ရဲစခန်းတွေကိုလူဝင်အားနဲ့အကြမ်းဖက်ဝင်စီးနှီးမှုတွေဖြစ်ခဲ့တဲ့အတွက်အစိုးရဝန်ထမ်းတွေနဲ့ဒေသခံပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။နောက်ဆုံးရအခြေအနေကိုဆက်ပြီးပြောပြပေးပါမယ်ရှင်။
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့လို့ညမထွက်ရအမိတ်အချိန်တိုးပြီးထုတ်ပြန်လိုက်တဲ့ရခိုင်ပြည်နယ်မောင်းနှောမြို့နယ်ထဲမှာတော့တပ်မတော်စစ်ကြောင်းတွေနဲ့နေကြားဆောင်တပ်အပါအဝင်ရဲလုံခြုံရေးတွေဘက်ကပိုက်စိတ်တိုက်ရှာဖွေပြီးအင်အားသုံးနေမြေရှင်းလင်းနေပါတယ်။ကြေးရွာတချို့နားမှာတပ်မတော်နဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနှစ်ဖက်သေဆုံးမှုတွေရှိနေပါတယ်။ဒါကြောင့်ရခိုင်ပြည်နယ်မောင်းနှောမြို့ပေါ်ကိုကြေးရွာတွေကဒုက္ခသည်တွေရောက်ရှိနေပြီးအသက်အန္တရာယ်လုံခြုံရေးအပေါ်စိုးရိမ်မှုတွေမြင့်တက်နေပြီးဒေသရင်းရေရှည်လုံခြုံမှုအပေါ်ပါစိုးရိမ်နေကြတယ်လို့ရခိုင်ပြည်နယ်မောင်းနှောခရိုင်မောင်းနှောမြို့နယ်ကရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌဦးခင်မောင်တန်းက VOA မြန်မာပိုင်းကိုပြောပါတယ
်။ဒီကလူတွေတော်တော်လုံဆိုးရေးဆက်ဆက်ရှိတယ်လို့စာရေးသားတွေဆက်ဆက်အများကြီးပြောတယ်။မျိုးပေါ်ပါလေလို့လူဆိုးရေးကဆက်နေတယ်တရားပါတယ်။ဒီကတော့ကျွန်တော်တို့လုံဆိုးရေးနဲ့တရားဥပဒေစိုးမိုးရပါပဲ။အဲ့ဒါဟာအဓိကပါပဲ
။ဟုတ်ကဲ့။ဒီညမထွက်ရအမိန့်နဲ့ထုတ်ထားတယ်။နောက်ပြီးတော့ဒီနယ်မြေထဲမှာလည်းရှင်းတဲ့အချိန်မှာရွာတွေနဲ့ဒီတပ်ပတ်ကလည်းထိတွေ့မှုတွေဖြစ်တယ်လို့သိရတော့လေဆရာ။အဲ့ဒီမောင်းတော့မှာလက်ရှိလုံခြုံရေးအခြေအနေကဘလောက်စိုးရိမ်စရာအနေအထားမှာရှိနေပါလဲဆရာ
။လက်ရှိလုံခြုံရေးအခြေအနေကတော့ကျွန်တော်တို့စိုးရိမ်မှုတွေလည်းတော့အများကြီးစိုးရိမ်မှုတွေရှိနေကြပါတယ်။ဘာဖြစ်လို့ဆိုတော့ဝေကလေးတွေကလက်နက်ကြိုင်တွေကိုတော့တိုက်ခိုက်အကြမ်းဖက်လာတယ်ဆိုတော့ဒီလက်နက်မရှိတဲ့ပြည်သူတွေအတွက်အထူးစိုးရိမ်မှုတွေဖြစ်နေကြပါတယ်
။အဲ့တော့အခုဖြစ်ခဲ့တဲ့ဒီပြည်ပခါနဲ့ပတ်သက်ပြီးတော့ဗောနော်ဆရာအနေနဲ့ဘလောက်ထိမှစိုးရိမ်မှုရှိပါလဲ။နောက်ဒီအမြန်ဆုံးပြေလည်နိုင်အောင်ဘလို့ဖြည့်ရှင်းပေးမယ်ဆိုလို့ရှိရင်ဗောနော်အဆင်ပြေမယ်လို့ထင်ပါလဲဆရာ။
ဘူရိုအရေရှာပြီးလုံလုံချုံချုံလုပ်ခဲ့တာတည်းကျွန်တော်တို့ပြဿနာရဲ့ရင်းမြစ်ကိုရှာရပါမယ်လေအဲ့လိုသိမိလူတွေနဲ့ကုလို့မရဘူးခင်ဗျာဘာကြောင့်ဖြစ်လာတယ်အဲ့ဒါတွေဘာကြောင့်လဲဆိုတော့ဥစ္စာတွေကိုရှာပြီးမှတည်တည်ရှာရှာပြုလုပ်ပေးမယ်ဆိုရင်တော့ဒီရှိအရှင်မေသဘောရှိပါတယ်မဟုတ်ရင်တော့နောက်ထပ်လည်းပြန်ဖြစ်လာပါပဲခဏလေးသိမိလူတွေနဲ့ကုလိုက်ပြန်ပြီးနေတတ်တော့လိုက်အဲ့လိုဆိုတော့ပြန်ပြီးဖြစ်လာလိုက်နဲ့ဟိုတံပြားလေးတွေပါပဲခင်ဗျာအခုရရှိစနေမြန်မာနိုင်ငံသားဖြစ်မှုဥတွေနဲ့ဒီပင်လေးတွေကိုစစ်စစ်ပြည့်စုံနေတယ်
။ကြာအဲ့တော့ဆရာဒုက္ခသည်တွေကမောင်းတော့ဘက်ကိုရောက်လာတယ်ဆိုတော့ဆရာတို့ဒီမျိုးပေါ်မှာရောဒုက္ခသည်တွေအတွက်ကိုပေါ့နော်ဘယ်နေရာတွေမှာလက်ခံထားပါလဲဆရာသူတို့ဗာမားအရေးတကြီးအကူအညီတွေရောလို့ပါလဲရှင
်။ဟုတ်ကဲ့ကျွန်တော်မောင်းတော့မျိုးမှာမနေ့ကဆိုရင်ဒုက္ခသည်တွေအလောင်းရောက်လာပါတယ်။အဲ့ဒါဟိုမောင်းတော့အလူတော်ပဲဘုန်းတော်ကြီးကြောင့်ပါအရာကြီးစခန်းရှာရပါလေသူတို့ကလေသူတို့အဓိကလိုအဲ့ချက်တွေကတော့စားရတော့ရဲ့အဲ့လိုခက်ခဲတွေအများကြီးရှိပါလေသူတို့က
လက်ရှိမှာတော့တက်မတော်ဘက်ကလုံခြုံရေးအင်အားနဲ့နေမြေရှင်းလင်းနေတဲ့ဆိုပေမဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေမရောက်နိုင်သေးတဲ့လမ်းမဆက်တွေခက်ခဲတဲ့ခြေရွာတွေကဒေသခံတွေကတော့အသက်အန္တရာယ်ဆိုးရိမ်နေကြတယ်လို့ရခိုင်ဒုက္ခသည်တွေကိုကယ်ဆယ်ကူညီလက်ခံထားတဲ့အလိုတော်ပြည့်ဖုံးတော်ကြီးကျောင်းကအရှင်ကုမာရကမိန့်ပါတယ်
အနေလေရော်တယ်မှာဆိုလို့ရှိရင်တော့လုံချုံမှုအနေတာဟိုဘာကြောင့်လဲဆိုတော့ဒီမှာဟိုပလားလူကြီးတွေကစစ်သိမ်းကြော်လိုက်ရှိတော့တော့နေနေမှာတော့ခိုင်းလူကြီးတွေနဲ့ဒီအခန်းဆိုင်ပန်းခန်းနဲ့ပေါင်တိုင်းရဲတိုင်းနဲ့ပေါင်မှလူကြီးတွေ5,000လောက်ပဲရှိဒီမှာအင်အားမမြောက်ဘူ
းနည်းမြေမတီးငိမ့်တာကြောင့်မောင်းတော်မျိုးကတိုင်းရင်းသားတွေဘူးတီတောင်ဘက်တင်းရှောင်းတယ်လို့ဘူးတီတောင်မြို့နယ်ကရွာသူရွာသားတွေကလည်းမြို့ပေါ်ကိုတင်းရှောင်းဖို့ပြင်ဆင်နေတယ်လို့ဘူးတီတောင်မြို့နယ် ANP ရခိုင်မျိုးသားပါတီရဲ့ဒုဥက္ကဋ္ဌဦးတန်းနိုင်ကလည်းပြောပါတယ
်ဘူးတီတောင်မှာအရှင်တွေကတော့ကျွန်တော်တို့ပါလေဒီမှာလုံခြုံရေးတွေအားနေနေတယ်ဘူးတီတောင်မှာဒါနဲ့နေခံတင်သားတွေကနေပြီးတော့အခုဟလာစိုးရင်ကြောင်းကြပြီးတော့ကျွန်တော်တို့အာမျိုးပေါ်ကိုတဲဖို့တော့အချိန်ရှိတယ်ဦးလေ။အဲတချို့နေရာတွေမှာဒီခလေးတွေနဲ့မိမတွေကိုပို့ထားကြပြီ။လူကြီးတွေကတော့ကိုယ်နေရာမှာကိုတော့ရှိနေတာပေါ့။မောင်တော်ဘက်ကနေပြီးတော့ကျွန်တော်တို့ဘူးတီတော်တဲကိုရောက်တယ်။ဘူးတီတော်ကနေပြီးတော့စစ်တွေကိုဒီနေ့အမြဲကြီးလေးစင်းနဲ့သူတို့ဆင်းလို့ကြတယ်ခင်ဗျာ။နောက်ပြီးတော့အခုကျွန်တော်တို့ဘူးတီတော်မှာအခုကေစီတိပိချောက်စခန်းဖွင့်ထားတယ်ခင်ဗျာ။တိပိချောက်စခန်းမှာတော့အခုနေပြီးတော့လူ100ကျော်လောက်150လောက်တော့ရောက်နေပြီ။
ရခိုင်ပြည်နယ်မောင်းနှောမြို့နယ်ထဲမှာအကြမ်းဖက်စီးနင်းတိုက်ခိုက်မှုတွေရှိနေလို့ပိတ်မိနေတဲ့ပညာရေးဝန်ထမ်းတွေကိုတပ်မတော်ရဟတ်ရင်နဲ့ပြန်လည်ခေါ်ယူပြီးနေရက်ပို့ဆောင်ပေးနေတယ်လို့ကျန်းမာရေးဝန်ထမ်းတွေကတော့မောင်းနှောမြို့နယ်ဆေးုံမှာပဲနေထိုင်မှုစီစဉ်ပေးထားတယ်လို့မောင်းနှောမြို့နယ်ပညာရေးမှုဦးခင်အောင်ကပြောပါတယ်
။ဒီနေ့ဟိုတနအီကစပြီးတော့ကျွန်တော်တို့
ကောင်းပြောသူရက်ကနေပြီးတော့ဟိုဟက်စကီမရှိနဲ့ကပ်ပြီးတော့ပြနေပါပြီအခုချိန်ကြီးကတော့ကျွန်တော်တို့နှစ်စီးနောက်တည်လို့ပြပါပြီဆရာခန့်စီကျော်ရှိပါတယ်အခုဒီတော့ကနေပြီးတော့စစ်တေကိုအမြန်ပုံနဲ့ဆောက်နေပါပြီဒေသတွင်းလုံခြုံရေးအစိုးရအနေထားဖြစ်လာနေသူရခိုင်ပြည်နယ်အစိုးရနဲ့ပြည်နယ်အစိုးရအနေနဲ့ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်လုံခြုံရေးကိုပို့ပြီးတော့မှစနစ်တကျထိထိရောက်ရောက်ကာက